ရခိုင်ပြည်နယ်တွင်စီးရီးပြိပခတွေကြောင့်ဘေးလွတ်ရာကိုတိမ်းရှောင်ပြေးနေရတဲ့ဒေသခံ600ဦးရေဟာ4,100ကျော်အထိရှိသွားပြီဖြစ်ပြီးသူတို့အတွက်အရေးပေါ်တောက်သုံးရည်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒီအပိုင်းအတွင်းရာသီဥတုဆိုးဝါးမိုးလေပြင်းထန်လို့လေပြင်းတိုက်ခတ်မှုအပြင်မိုးတွေလည်းရွာသွန်းမှုကြောင့်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့သူတွေယာယီကယ်ဆယ်ရေးစခန်းတွေကအဖြစ်တိဆောက်ထားတဲ့တဲလေးတွေမှာပဲခိုလုံနေရတဲ့စစ်ဘေးဒုက္ခတွေနေထိုင်စားသောက်ရေးအတွက်အဒုက္ခအကြီးကျယ်ရောက်နေကြရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။စစ်ဘေးစစ်ရှောင်စခန်းတွေအထိဒုက္ခသည်စီးရင်လိုက်ရလံကောက်ယူပြီးအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစီအယုံ REC ရဲ့အတွင်ရေးမှူးကိုစောစောထွန်းက VOE မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုအခြေအနေကိုပြောပြပါတယ
်။ကျွန်တော်တို့ဒီမှာရှိနေတဲ့ကျွန်တော်တို့ရဲ့ဖွဲ့ဝင်တွေရဲ့ကိုယ်နေတဲ့ဗနေပြည်ကိုရှင်းရဆိုလို့ချင်းတော့အစိုးဆုံးကဒီရေတောက်မျိုးနေဆက်ကဟိုကြည့်ရနေဖြစ်တယ်ဒီရေတောက်အထူးသဖြင့်ဒီရေတောက်နဲ့ပူးစည်းတောင်ကာလင်မာတခြားဒီမေယူကြီးရဲ့အရှိဖက်ရှင်ပေါ့နော်အဲအဲ့ဒီဘက်မှာအစိုးဆုံးအခြေအနေဖြစ်နေပါတယ်အဲ့ဒီမှာထူးခြားတစ်ခုကပါရှိနေဆိုတော့ဒီသခင်တွေဆိုတာအထက်ရော်တွေမှာပူးပြီးတစ်ခွက်ပြည့်ရတာဖြစ်တယ်တိုင်ပွေးတွေဖြစ်တာနဲ့မဆိုင်ပေနဲ့ဒီတမလို့စကြောင်းတွေကရော်လေးအသေးပုံဝင်လာပြီးဒီလိုနေရာနေပြီးတော့မှဒီသိစင်ရေဟိုဆောင်ရွက်ဖို့အတွက်လာပြီးဆိုလို့ရှိရင်လူတွေကအကုန်ထွက်ပြေးနေရတယ်ပေါ့နော်ဒီနေဝင်လာလို့ရှိရင်သူတို့ကမြေကြီးကထွက်ထွက်ကြတယ်ဟိုပေးနေရာမှာသူတို့အတိအကျရှိနေမလဲမသိအဲ့ဒီလမ်းကြောင်းကလည်းပဲလုံးလုံးလဲလဲမှာတော့လာအရင်ခက်ခဲပြီးတော့မှလူချင်းဆိုရှိတဲ့နေရာတွေခါကြတော့တော့လာရေးအပေါ်ရေးနေတဲ့ခါကြတော့အဲ့ဒီနေရာကတော့အဆိုးဆုံးဖြစ်ပါတယ်မှာ
ဟုတ်ကဲ့အဲ့တော့အခုကဒီမိုးကလည်းဆပြီးတော့ကြာလာပြီပေါ့နော်မိုးရင်းအတွက်ကိုတော်တော်လေးအရင်တော့ကလည်းစိတ်ပူခဲ့ကြတယ်ဆိုတော့ယာယီတို့စခန်းလေးတွေနဲ့နေနေရတဲ့ခါမှာတို့အတွက်နေထိုင်ရေးလည်းတော်တော်လေးဒုက္ခရောက်တယ်စားသောက်ရေးလည်းဒုက္ခရောက်တယ်ပေါ့ဆိုတော့ဘာများတို့အတွက်အရေးတကြီးလုပ်ပေးဖို့လိုအပ်နေတာတွေရှိပါလဲရှင်ဘာတွေများတို့လောလောဆယ်မှာအခက်တွေ့နေကြပါလဲ
အဲဒီလိုစခန်းလေးအရှိနေရဆိုလို့ချင်းတော့အော်ဘလို့တစ်ခဲနေမှာပို့ပြီးတော့မှဒီဒုက္ခတွေကြလေဆိုလို့ရှိရင်ယာယီတေးလေးတွေပေါ့နော်ချစ်ကတဲ့ဆန်းယာယီတေးလေးတွေဒီကလပဲမှုအကာလေးနဲ့ဟိုကျန်းခင်းလေးတွေနဲ့နေကြရတဲ့စခန်းလေးအထူးသဖြင့်ဒီမြောက်ဦးဒီတောင်တော်နဲ့ပုံကျုံအဆက်မှာရှိရဲစခန်းလေးပေါ့နော်ဒီတောင်တောင်မင်္ဂလာအောင်မြေလေးအဖင်းလေးတာတဲ့ဖြစ်ပေါ့အဲ့ဒီနေရာတွေရဲ့နောက်ပြီးတော့မှဒီမြောက်ဦးမျိုးနေဒီလေးမျိုးမျိုးအဆက်မှာရှိတဲ့ဒီစင်မော်ကိုင်းတို့စင်ကေးတို့ပေါ့လေအဲ့ဒီပဲနေရာလေးပေါ့အဲ့ဒီမှာကြတော့သူတို့ကဒီသခင်နေရာကိုအတွားတက်ကနေပြီးတော့မှဒီပြည်သူရှာတဲပြတာမရှိသေးဘူးဆိုတော့ဒီပြည်သူခင်နေရဲ့နေရာတွေအပေါ်မှာခက်တက်ခနာနေကြတာသူတို့ကသူတို့ကကြတော့အသာဦးဆောက်ပြိုးအတွက်ကလေးပဲတရားဝင်မရှိသေးတဲ့ခါကြတော့မဆောင်နိုင်ကြဘူးဆောင်နိုင်မယ့်အရာလေးမရှိဘူးအဲ့လိုအခြေအနေမျိုးမှာသူတို့ကအစောပိုင်းလိုပဲဒီကလပဲမှုကနေနေကြတယ်နေကြတော့နေနေနေနေနေပြီးတက်လိုက်ပြီးမူးကြည့်လိုက်ပြီးဆိုလို့ရှိရင်သူတို့မှနေစရာကိုမရှိတော့ဘူးကျွန်တော်ပြောချင်တာကအဓိကဒီနေမယ့်ဆန်လွဲနေတာကတော့အဲ့ဒီစခန်းလေးမှာရှိနေတဲ့စင်မီတို့ဖက်တွေအတွက်ကိုဟိုဒီအစိုးရဖက်ကနေပြီးတော့မှမြေနေရာဆောင်ပေးဖို့ရေနောက်တစ်ခါကျတော့သူတို့အတွက်ကိုသူတို့မိသားစုတွေအလိုက်ခိုင်ခဲတဲ့အစားအဝေးဆောင်ပေးဖို့ရေကအရေးကြီးနေပါတယ်
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာဒီလိုလေးတော်တော်လေးအခက်ခဲတွေ့နေကြတယ်ပေါ့နော်ဒီရွာတွေထဲမှာပဲတိမ်းရှောင်နေရတဲ့လူတွေနောက်စခန်းတွေထဲမှာလာခိုလုံနေကြတဲ့လူတွေအတွက်ကိုနှစ်ခုစိတ်ပူနေကြနေထားမှဖြစ်နေတော့ရခိုင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့ဒီပြည်ထောင်စုဝန်ကြီးဌာနပေါ့နော်လူကယ်ပြန်တို့ကျန်းမာရေးဝန်ကြီးဌာနတို့ဘက်ကရောဘာတွေလုပ်ပေးနေတာရှိလဲနောက်သူတို့ဘက်ကနေဘာများအရေးတကြီးပြည်သူတွေအတွက်လုပ်ပေးဖို့လိုအပ်နေတယ်လို့ရောအကြံပြုချင်တာရှိပါလဲရှင
်ကြားရသလားပေါ့လေဒီလူကယ်ပြန်အဲဒီတော့ဝန်ကြီးဦးမေရဲ့ဒီဟိုပြစ်ကြားချက်နဲ့နောက်ပြီးတော့မှဒီခါကြီးဒီအချင်းနဲ့ပတ်သက်တဲ့ကော်မရှင်ပေါ့နော်ဦးတော်ဦးဆောင်တဲ့ကော်မရှင်နဲ့နောက်ပြီးတော့မှပြည်ရင်စွာရဲ့အပေါ်တွေကိုကျင်းလိုက်မယ်ဆိုလို့ရှိရင်ဒီလိုတို့တစ်ခါတည်းရမိုးမတိုင်ခင်မှာကောက်မွန်တဲ့နေရာတခင်ရရှိဖို့သူကိုသူတို့နဲ့အကုန်လုံးပြင်ခါရှိပါတယ်ပေါ့ဘာလို့လဲပဲဒီစတဲ့အစားပြင်လဲမတော်ဖို့အရေးကိုသူတို့နဲ့ဒီမှာတခင်ထားရှိကြည့်ပါတယ်ပေါ့အဲ့လိုပြောနေပါတယ်ဒါပေမဲ့အခုအထိကတော့ကျွန်တော်တို့ဒါပေမဲ့လောလောဆယ်ကတော့ဒီလိုတို့ကတည်းခင်စားနေရတယ်နေနေစရာကိုရီးယားရင်းမရှိဖြစ်နေတယ်။နောက်တစ်ချက်ကကြတော့ဒီစနေကဆက်ပုံကြတယ်လို့လည်းပဲသူတို့ကဟိုဆယ်တနုတွေကိုပဲဒီတဦးကို300နုပေါ်တော့တနည်းအတွက်ကိုတလောက်600ဆိုတဲ့ဟာမျိုးလေးသူတို့ပြေးနေရှိပါတယ်။ဆယ်ရဲ့အရင်ကအရင်နေပါပါတယ
်။ဟုတ်ကဲ့။
ဆိုတော့ဟိုအရှိန်ဆယ်တွေတော့မကောက်ဘူးပေါ့နော်
။အဲ့တော့နောက်ဆုံးအနေနဲ့ပါအဲ့တော့ဒီဒုက္ခတဲ့စခန်းဒီမှာခိုလုံနေတဲ့လူတွေရောနှိစက်ရနေရာတွေမှာသွားပြီးတော့တိမ်းရှောင်နေရတဲ့လူတွေရောပေါ့နော်။အရင်အတွက်အဖြစ်အခုဆိုလို့ရှိရင်နောက်ဆုံးအခြေအနေအရဘယ်လောက်များရှိသွားပြီလဲရှင်။
ကျွန်တော်တို့တင်ထားတလောက်ကိုများနေတာပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဒီစီပေးသခင်ဒီမှာကြတော့အရေးတွဲကဟိုနည်းနည်းပါးရောတော့တာရှိတယ်အထူးသဖြင့်ဒီစီပေးသိမ်းတဲ့ဒေသတွေကပုံမြင်လာခဲ့တယ်အဲ့ဒီမှာလည်းတကယ်ကိုစီပေးတင်ကြတာသူတို့ရောလုံးကျိုးပဲ အဲယောလုံးကျတူလိုပဲတခြားတခြားလူချုံမင်းနေရာတွေကိုစဉ်းစားလို့ဒီမှာပေါ်ပြီးခလုံးနေရတယ်ကျစ်လို့နေကြရတယ်အဲ့ဒီဒီကအရင်များလာပါတယ်သူတပြည့်ဒီညာဦးမျိုးနေနဲ့ဒီပြည့်တော်မင်းနေမှာအရင်များလာပါတယ်ဆိုတော့ကျွန်တော်တို့ဒီမှာသိနေတယ်ကိုလို့မချွာသေးတော့အပြည့်အစုံကြောင်းနိုင်ဘူးဒါမဲ့ကျွန်တော်တို့ခင်မဲချက်ရတော့၄တောင်းတစ်ထောင်လောက်ရှိတယ်ဟုတ်ကဲ့တောက်ကဲရှိတယ်လေလက်ကကြည့်စုမှာ